ဖာကန်မြို့နယ်ဆိုင်းတောင်ကြီးရွာမနာမော်မှာရှိတဲ့ကြောက်စိမ့်လက်ကွက်ထဲကိုဒီကနေ့မနက်၄နာရီလောက်ကရွှေနုံကန်တစ်ခုပြိုကျခဲ့ပြီးညပိုင်းအလုပ်ဆင်းနေတဲ့ကုမ္ပဏီဝန်ထမ်းအယောက်30ကျော်လောက်ပျောက်ဆုံးနေကြောင်းကယ်ဆယ်ရေးအဖွဲ့တချို့က VOE ကိုပြောပါတယ်ပေ300လောက်ကျေပြီးတော့အတော်နတ်တဲ့လက်ကွက်ဖြစ်လို့ခက်ခက်ခဲခဲရှာဖွေနေရကြောင်းလည်းပြောပါတယ်ဒီကနေ့မနက်7နာရီလောက်အထိအပေါ်ရံသာရှာဖွေနိုင်ပြီးတည်ဆုံးသူ2ယောက်နဲ့ဒဏ်ရာရသူ4ယောက်ရှာဖွေတွေ့ရှိထားတယ်လို့လူမှုကွန်မြူနတီအဖွဲ့တချို့က VOE ကိုပြောပါတယ
်ကုမ္ပဏီဝန်ထမ်းတွေပေါ့စကြီးနဲ့လုံးလုံးပဲစီဒီမိုင်းဆွဲတဲ့သူကြီးအကုန်ပါတာပေါ့သုံးတွေအထက်မှာရှိပါတယ်နော်ရွှေစည်းကျင်ရကြတော့ကျွန်တော်နားလိုက်ပါပြီဘာလို့လဲဆိုတော့ဇလုံးကစကြီးကကြောင်ရှိမပါသေးတဲ့ကြောင်ဒီရှင်းရဆိုတော့တော့ပြေချင်သွားတာပေါ့နော်ရှင်းနှခမ်းတော့ဒါပေါ်ပါရှိတဲ့ကျွန်တော်တို့လုံးလောက်ပေါ်ပဲကျွန်တော်တို့ဒီရှောက်လို့စကြီးလေးလေးကြရတယ်အလောင်းလောင်းရတယ်ပြီးလို့ရှိရင်ကျေးဇူးရဲ့ချိန်မှာကျွန်တော်တို့ဖြည်းဖြည်းလေးလေးကြီးကြံရရတဲ့ကျွန်တော်ဒီရောက်တာလက်ရှိကဖာဂါဖီကိုပို့ကြည့်တာပေါ့နော်
။ကြောက်စိမ့်တူဖို့နေတဲ့လုပ်ငန်းကတော့ဥချိုကုမ္ပဏီဖြစ်တယ်လို့တချို့ကပြောပါတယ်။အခုအခင်းဖြစ်ပေါ်တဲ့လုပ်ကွက်ကျင်းတဲ့ကိုပဲပြီးခဲ့တဲ့3လလောက်ကဘေးနာကရေကန်ပြိုကျခဲ့ပြီးကြောက်စိမ့်တူဖို့နေတဲ့အလုပ်သမား30ကျော်တည်ဆုံးခဲ့တယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။2021ဒီဇင်ဘာတုန်းကလည်းမနာမော်ရဲကရေကန်တဲ့ကိုမြေစာပုံပြိုကျပြီးတော့လူ100ယောက်လောက်တည်ဆုံးခဲ့ပူးပါတယ်။မီဇာပုံပြိုကျပြီးလူတွေမကြခဏတည်ဆုံးကြရတာဟာအာဏာပိုင်တွေဘက်ကတာဝန်မဲ့ကြောက်စိမ့်တူဖော်တာတွေကိုအရေးယူဖို့ပြက်ကွက်လို့ဖြစ်တယ်ဆိုပြီး Global Witness ကနိုင်ငံတကာသဘာဝတရားစတာအရေးဆောင်ကြည့်ရေးအဖွဲ့နဲ့သဘာဝပတ်ဝန်းကျင်အရေးလှူရှားသူတွေကဝေဖန်ပြောဆိုကြပါတယ်ခင်ဗျာ